မက္ကဆီကိုနိုင်ငံမှာကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲမှာတော့အသက်64နှစ်အရွယ်လက်ဝဲဝါဒီတူဖြစ်တဲ့ Andres Manuel López Obrador ကအနိုင်ရသွားပါတယ်။သူဟာလွန်ခဲ့တဲ့ဆယ်စုနှစ်တည်းအတွင်းမှာဌာနေတိုင်းရင်းသားအခွင့်အရေးလှုပ်ရှားသူအဖြစ်နဲ့နိုင်ငံရေးကိုစတင်ဝင်ရောက်လာခဲ့သူဖြစ်ပါတယ်။အဲဒီလိုက်စားမှုတွေနဲ့ပြစ်မှုကျူးလွန်ပြီးပြစ်ဒဏ်မခံရဘဲဖြစ်နေရတွေကိုတိုက်ဖြတ်သွားဖို့ကသူ့အစိုးရရဲ့အဓိကဦးစားပေးလှုပ်ဆောင်သွားမယ့်ကိစ္စဖြစ်တယ်လို့သူကတနင်္ဂနွေနေ့မှာပြောကြားခဲ့ပါတယ်။ဒါပြင်သူ့အစိုးရအတွက်နောက်ထပ်အဓိကထားပြီးတော့လှုပ်ဆောင်မယ့်ကိစ္စရဲ့တစ်ခုကတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့အမေရိကန်အစိုးရတို့နဲ့လှုပ်ဆောင်မယ့်ကိစ္စရဲ့တွေဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကရွေးကောက်ပွဲမဲ့ဆွေးစည်းရေးကာလအတွင်းမှာနိုင်ငံနယ်စပ်တတိုင်းကိုမက္ကဆီကိုနိုင်ငံဘက်ကပေးရမယ်လို့ကတိပေးပြီးမဲဆွယ်ခဲ့တာပါ။ဒါပြင်မက္ကဆီကိုနိုင်ငံကနေအမေရိကန်မှာနေဖို့နယ်စပ်ကိုဖျက်လာတဲ့တချို့မက္ကဆီကိုနိုင်ငံသားတွေဟာရာဇဝမှုကျူးလွန်သူတွေနဲ့မတိုင်းမှုကျူးလွန်သူတွေဖြစ်ကြတယ်ဆိုပြီးတော့သမ္မတထရမ့်ကပြောခဲ့ပါသေးတယ်။ဒါပြင်အမေရိကန်သမ္မတထရမ့်အစိုးရရဲ့အမေရိကန်နိုင်ငံတဲကိုတရားမဝင်ဝင်ရောက်လာတဲ့သူတွေအပေါ်မှာလုံးဝတီးခံခွင့်လွှတ်မှာမဟုတ်တဲ့မူဝါဒကြောင့်လဲအမေရိကန်နဲ့မက္ကဆီကိုနိုင်ငံကြားမှာထင်မှားမှုတွေမကြာသေးခင်ကပဲထပ်ပြီးတော့ဖြစ်ပေါ်ခဲ့ပါတယ်။ဒါပေမဲ့ဝေဖန်မှုတွေကြေကြေပြန့်ပြန့်ဖြစ်ပေါ်ခဲ့ပြီးတဲ့နောက်မှာတော့ဒီမူဝါဒကိုပြန်လည်စီစစ်တာတွေလှုပ်ဆောင်ခဲ့ပါတယ်။ဒါပေမဲ့သမ္မတထရမ့်ကတော့ Andres Manuel López Obrador မက္ကဆီကိုသမ္မတဖြစ်လာတဲ့အတွက်သူ့အနေနဲ့ဝမ်းမြောက်ဂုဏ်ယူပြီးတော့သူနဲ့အတူလက်တွဲလှုပ်ဆောင်သွားဖို့မျှော်လင့်ကြောင်းအမေရိကန်နဲ့မက္ကဆီကိုနိုင်ငံစလုံးအကျိုးရှိဖို့အတွက်လှုပ်ဆောင်စရာတွေအများကြီးရှိနေသေးတယ်လို့လည်းသမ္မတထရမ့်ကသူ့ရဲ့ Twitter ကနေဖော်ပြခဲ့ပါတယ်ခင်ဗျာ